တော်ရရှိမြခင်ဗျာတခြားသူတွေကောင်းစားနေတာကြီးပွားချမ်းသာတာကိုမုဒိတာပွားကြတဲ့သူတွေရှိကြပါတယ်ဒါပေမဲ့အခြားသူတွေကောင်းစားသွားတာကောင်းစားနေတာကြီးပွားတိုးတက်နေတာကိုမုဒိတာမပွားနိုင်ပဲမနာလိုမရှုစိတ်နိုင်အောင်ဖြစ်ကြရုံမကဘေးဒုက္ခရောက်အောင်လဲလွတ်တက်ကြတဲ့သူတွေရှိတယ်ဆိုတာကိုတော့ကျွန်တော်တို့မငြင်းနိုင်ပါဘူးအဲ့ဒီလိုမုဒိတာမပွားနိုင်တဲ့သူတွေရဲ့မတရားကြံစီမှုတွေကြောင့်ချင်းသေးတွင်တဲ့ကိုပြစ်ချခံခဲ့ရသူတူအကြောင်းဒီကနေ့သင်သိရသောတမန်ကျမ်းစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရစ်ယာန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယေလအနာဂတ်ကျမ်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်73အထိမှာတွေ့ရမှာဖြစ်ပါတယ်လူလူချင်းဘယ်လိုမှမပေးစွမ်းနိုင်တဲ့ຢာတွေကိုဆူတောင်းပေးတဲ့အခါမှာမဖြစ်နိုင်မှန်သိပါလျက်နဲ့ဖွဲ့နှဲ့ဆူတောင်းတာကနဝင်းချိုးနားထောင်ကောင်းလွန်းလာလို့ဘာမှမပြောဘဲနဲ့ငြိမ်သက်နေရကြတဲ့သူတွေထဲမှာအုတ်ချုပ်မင်းလုတ်သူအကြီးအကဲခေါင်းဆောင်တွေပါဝင်တဲ့အကြောင်းဒန်ယေလအနာဂတ်ချမ်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်73အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ်
။တင်ပြရသောသမာကျမ်းရဲ့မိတ်ဆွေအပေါင်းတို့ခင်ဗျာဒီကနေ့အဖို့မှာတော့ဒန်ယေလအနာဂတ်ချမ်းဟာအခန်းကြီး6ကိုရောက်ရှိလာပါပြီ။ပြီးခဲ့တဲ့ကျမ်းအခန်းကြီး9နဲ့သမိုင်းဂွင်းဆက်ဖြစ်တယ်။ဒါမဲ့ဂန္ဓာကြီးကတော့အကြီးအကျယ်ခြာနာသွားပြီလို့ဆိုရမှာပါ။ဟုတ်ပါတယ်။ရွှေဥကောင်းလို့တင်စားခဲ့တဲ့ရွှေခစ်ကြီးဘာဘူးလုံဟာနေတွင်ချင်းပြုတ်ကျညတွင်ချင်းပျက်စီးပြီးတော့ငွေခစ်ဖြစ်တဲ့ပါရှားအင်ပါယာကြီးတဲ့ကိုသမိုင်းတကွေ့ချိုးကွေ့ပြောင်းလဲသွားပြီဖြစ်ပါတယ်။အဲ့ဒီနေရာဖြစ်ပဲလူသားတို့ရဲ့လောကအထုပ်ပတ်တိရှည်ကြီးဟာလေအဖဖျားသခင်ချထားပေးလိုက်တဲ့ဗျာဒိတ်အတိုင်းပဲအစဉ်တစိုက်ပြောင်းလဲနေရတယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာယူပွဲကောင်းလောက်အောင်အစဉ်တစိုက်တွေ့နေရပါတယ်။ကြောက်တတ်မယ်ဆိုရင်လေရင်တုံခြင်းစရာတရားဓမ္မနဲ့ချင့်ကြင်မယ်ဆိုရင်လေဝိညာဉ်ခွန်အားတွေရရှိခြင်းစရာပဲလို့ကျွန်တော်ဆိုချင်ပါတယ်မိတ်ဆွေအပေါင်းတို့ဘာဘူးလုံအင်ပါယာကြီးပြို့ပြို့ပြက်ပြက်ခေါင်းထောင်လာတာပြီးတဲ့နောက်ဖြိုးဖြိုးဖျက်ဖျက်ကြဆုံသွားတာတွေ့ဟာနော်အခန်းကြီး၅ခုတည်းမှာတယ်ဘာမှမရှိလျားလိုက်တယ်လို့ပါပဲတခဏလေးပဲဆိုတာကိုကျွန်တော်တို့အထိတ်တလန့်တွေ့မြင်နိုင်ပါတယ်အခုကျွန်တော်တို့ရဲ့သမိုင်းဟာလေဒီအတိုင်းပါပဲကိုယ့်ဟာကိုယ်တော့အတော်ကြီးရှည်လျားလာပြီကြီးကျယ်လှပြီလို့ထင်နေရပေမဲ့အနာဂတ်ကာလမှာသမိုင်းစာမျက်နှာတွေနဲ့ဘလောက်များရှည်ရှည်ဝေးဝေးသူများတွေဖွဲ့ဆိုကြအောင်ပါလေဘလောက်များအထိဒီသမိုင်းရှည်ကိုလေ့လာနိုင်ကြအောင်ပါလေလို့ကျွန်တော်ကတွေးမိပါတယ်ဒါကြောင့်မို့လဲမောရှိဖွဲ့ဆိုခဲ့တယ်လို့ပဲရှည်တော်၌အနှစ်တစ်ထောင်သီးလွန်ပြီးသောမနေ့ကဲ့သို့၎င်းညယံတယံကဲ့သို့၎င်းဖြစ်ပါ၏ဆိုတာမျိုးကွက်တိကြနေတယ်လို့ကျွန်တော်ဆိုချင်ပါတယ်ကျွန်တော်မြို့ထဲမှာမကြာခဏမျက်လဲဝိုင်းကလေးတွေလူစည်းနေတာကိုတွေ့ရတတ်ပါတယ်ရန်ကုန်မြို့လေကိုရှောက်သွားရင်ပြောတာပါအဲ့ဒီလိုမျက်လှဝါဒနာပါတဲ့သူတွေဟာဝေးဝေးလိုက်မရှာဘဲနဲ့အမှန်ကိုတို့လူသမိုင်းကသာပြန်ပြီးတော့စဉ်းစားကြည့်လိုက်မျက်လှတွေတဲ့ပို့ပြီးတော့ထူးဆန်းတယ်မယုံနိုင်စရာအဖြစ်မှန်ကြီးတွေဟာကြောက်ခမန့်လိလိဖြစ်ပွားခဲ့တယ်ပြောင်းလဲခြင်းများစွာရှိခဲ့တယ်ဆိုတာကိုအောချနိုင်လောက်အောင်ပြန်ပြီးတွေ့ရမှာအေကန့်အမှန်ဖြစ်ပါတယ်ဒါကိုကပ္ပသမိုင်းမြမသမိုင်းစာမျက်နှာတွေကိုလှမ်းပြီးကြည့်ရင်တွေ့နိုင်တယ်လို့သူတေတီတွေပညာရှင်တွေကိုမေးလိုက်မယ်ဆိုရင်လေဒီအတိုင်းပဲအဖြေပေါ်လိမ့်မယ်လို့ကျွန်တော်အောက်မေ့မိပါတယ်အခုဒံယေလအနာဂတ်ကျမ်းအခန်းကြီး9နဲ့6ရဲ့စကူးမကူးကာလဟာစင်စစ်တော့ညနေခင်းတစ်ခုနဲ့ညတစ်ခုပဲဆိုတာကိုကျွန်တော်တို့တွေ့ရပြီးဖြစ်ပါတယ်။နှုတ်ကပတ်တော်အရဆိုရင်ထိုည၌ပင်ခါလဒဲရှင်ဘရင်ဘေလရှာဇာမင်းသည်အသက်ဆုံး၍မေဒီအမျိုးဒါရိမင်းသည်အသက်62နှစ်တွင်နိုင်ငံတော်ကိုသိမ်းယူတော်မူ၏တဲ့။အဲ့ဒီဝါကျတစ်ခုနဲ့တင်ဒီကိစ္စကြီးဟာပြည့်ပြတ်သွားခဲ့ရပြီ။ဒါပေမဲ့ဒီလိုတွေဖြစ်ရမယ်ဆိုတာကိုဟေရှာယရဲ့ခေဟိုးလုံငယ်တဲ့နှစ်ပေါင်း180လောက်ကလေးကြားခဲ့ရပြီဖြစ်ပါတယ်ယေရမိယေဇကျေလတို့လူပရောဖက်ကြီးတွေတကွဒီနိုင်ငံတော်ကြီးကိုစတင်တည်ထောင်ခဲ့သူနေပုတ်ခတ်နေဇာမင်းကြီးခေကလေးကလည်းဒီဗျာဒိတ်တော်ဟာရှိခဲ့ပြီလားဆိုတာကိုကျွန်တော်ယုံကြည်သူတွေအဖို့တွင်တွင်စီးဆင်းနေတဲ့ချောင်းကလေးတခုကိုယ်အနာမှာဖျက်ဆီးသွားသလောက်ပဲလို့လည်းကျွန်တော်ကတစ်ဖက်ကဆိုချင်ပါတယ်မိတ်ဆွေတို့တရှင်အပေါင်းတို့ဒီကနေ့လေ့လာရမယ့်ဒံယေလအနာဂတ်ကျမ်းအခန်းကြီး6မှာတော့ကျွန်တော်တို့ဟာငငယ်တွေကဥပုသ္စာပြည်ကျောင်းမှာကြားရတဲ့ချင်းသိတွင်တဲ့သို့ရောက်ခဲ့ရသောဒံယေလအကြောင်းတွေကိုပြန်ပြီးတော့ဖတ်ရှုလေ့လာသွားကြရမှာဖြစ်ပါတယ်။ပုံပြင်ရှည်ကြီးတစ်ခုပေါ့။ဒီအကြောင်းလေးတွေကိုဥပုသ္စာပြည်ကျောင်းတွေမှာတင်မဟုတ်ရင်လေကျွန်တော်တို့ယုံကြည်သူမိဘတွေစီကနေတဆင့်သားသမီးလေးတွေဟာအိယာဝင်ပုံပြင်ကလေးတွေအဖြစ်လဲနားယင်ခဲ့ကြပြီးသားဖြစ်ပါတယ်။ဒီအကြောင်းတွေကိုယုံကြည်သူတွေအမြောက်များဟာကြားပူးထားကြပြီးသားပဲလို့ကျွန်တော်ဆိုချင်ပါတယ်။အနည်းငယ်ကလေးကွာခြားနေတာကတော့ကျွန်တော်နားဆွဲနေတဲ့အတိုင်းချင်းသိတွင်တဲ့ကိုရောက်ခဲ့ရတဲ့ဒံယေလလေးဟာဒံယေလလေးမဟုတ်တော့ဘူး အသက်အတော်ကြီးကြီးနေပြီဆိုတာကိုအကဲဖြတ်နိုင်ခြင်းဖြစ်ပါတယ်။မှန်ပါတယ်။နေပုခတ်နေစာခင့်မှာမင်းလူလင်ကလေးအဖြစ်အခြားတငယ်ချင်းတွေနဲ့အတူဒံယီလကို18နှစ်သားကလေးအဖြစ်ကျွန်တော်တို့တွေ့ခဲ့ရပါတယ်။မင်းဆက်ဟာအနှစ်80ရှိကြသွားတော့အဲ့ဒီမင်းဆက်ကုံဆုံးချိန်မှာဒံယီလရဲ့အသက်ဟာ90နီးပါးလောက်ရှိနေပြီဆိုတာကိုကျွန်တော်တို့တွက်ဆအဖြေထုတ်နိုင်ပါတယ်။အဲ့ဒီအချိန်မှာတော့သူ့အပေါင်းအသင်းအခြားဝန်မင်းတွေကိုယ်တိုင်ဟာလည်းကွယ်လွန်သွားကြရှာပြီလို့ကျွန်တော်တို့တွက်ဆနိုင်ပါလိမ့်မယ်။အဲ့ဒီအခြားဝန်မင်း၃ယောက်တို့ဟာလေနော်အဖဖျားသခင်ကိုဒံယေလလို့ပဲအင်မတန်ယုံကြည်ခြင်းအားကြီးခဲ့တယ်။ဖျားသခင်ကလွင်ရင်ဘုသူ့ကိုမှဥမချနိုင်ဘူးဆိုတဲ့အေယာမလူသားကြီးတွေဖြစ်ခဲ့တယ်ဆိုတာကိုပြီးခဲ့တဲ့အခန်းကြီး၃မှာကျွန်တော်တို့တွေ့မြင်ခဲ့ကြပြီပါပြီ။အဲ့ဒီအခန်းကြီး၃တို့ကဆိုရင်လေဒံယေလဘယ်ရောက်နေမှန်းမသိ။ဒံယေလအကြောင်းကိုတော့အဓိကထားပြီးတော့မဖော်ပြဘူး။ဒါပေမဲ့ဒံယေလရဲ့အပေါင်းအသင်းအဲ့ဒီလူငယ်ဝန်မင်းလေး၃ယောက်ကတော့ဘာဘူးလုံရှင်ဘရင်ကြီးနေဘုခတ်နေစာရဲ့ရွှေရုပ်ထုကြီးကိုဥမချလို့ဆိုပြတော့ခါလဒဲထောက်လှမ်းရေးတွေကဘရင်ကိုတွားပြတော့ကြောက်ချလိုက်တာတိုင်တန်းလိုက်တာကိုကျွန်တော်တို့တွေ့ရတယ်။ဖျားပခင်ရဲ့စေတမန်တပါးကဝင်ပြီးကယ်ပေးလို့သာပေါ့မိဘကြီးကို9ဆလောက်ပြင်းအောင်လှုပ်ပြီးတော့ဘာဘူးလုံဘရင်ကြီးအမိန့်နဲ့အဲ့ဒီဝန်မင်း၃ယောက်ကိုဝက်တုတ်တုတ်တလို့တုတ်ပြီးတော့ပြစ်ချတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။အဲ့ဒီအချိန်ကာလမှာဒီဝန်မင်း၃ယောက်သာဘာမှမဖြစ်တာသူတို့ကိုပြစ်ချတဲ့လူတွေကတော့အကုန်လုံးမီးဟတ်လို့သေကုန်ပြီးတော့သူတို့ကိုယ်တိုင်ကျတော့စမင်ကလေးတစ်ချောင်းတောင်မှအဲ့ဒီမိဘကြီးတဲ့မှာမိမဆွဲခဲ့တာကိုတွေ့ရတယ်။အဲ့ဒီအချိန်တုန်းကဒံယေလအဲ့ဒီထက်မှမပါဝင်ခဲ့သလိုအခုအခန်းကြီး6ကြာပြောင်းတော့လေဒံယေလတယောက်ချင်းရဲ့ဖြစ်စဉ်တွေကိုကျွန်တော်တို့ဆက်လက်လေ့လာသွားကြအောင်မှာပါ။ဟုတ်ပါတယ်။ခစ်တွေနှစ်တွေဟာမြောက်များစွာကြွားချသွားခဲ့ပါပြီ။ဒံယေလအနာဂတ်ကျမ်းအခန်းကြီး6အငယ်1မှ3ကိုစတင်နားဆင်ရင်းနဲ့ခွန်အားယူကြပါစို့။ဒါရီမင်းကြီးသည်နိုင်ငံတော်အမှုအရေးအလုံးစုံတို့ကိုစီရင်ရသောမြို့ဝန်120တို့ကို၎င်းအကျိုးတော်ကိုမယုတ်မလျော့စေခြင်းဟာထိုမြို့ဝန်အပေါင်းတို့ကိုအုတ်ချုပ်စစ်ကြောရသောဝန်ကြီး3ပါးကို၎င်းအလိုတော်ရှိသည့်အတိုင်းခံထားတော်မူ၏ထိုဝန်ကြီး3ပါးတွင်ဒံယေလသည်ဝန်ကြီးအရာကိုရသည်သာမကထူးဆန်းသောဉာဏ်နှင့်ပြည့်စုံ၍မြို့ဝန်တကားဝန်ကြီးတကားတို့၏လွန်ကဲသောကြောင့်နိုင်ငံတော်တနိုင်ငံလုံးကိုသူ၌အနှင်းမြီဟုရှင်ဘရင်သည်အကြံရှိတော်မူ၏ Darius သို့မဟုတ်ဒါရိမင်းကြီးတဲ့မေဒီဆိုတဲ့လူမျိုးဖြစ်တယ်အဲ့ဒီမေဒီဆိုတာကတော့မီဒီစ်လို့ခေနှောင်းကာလမှာမျိုးပြုတ်သွားတဲ့လူမျိုးတစ်မျိုးနှောင်းကာလမှာပါရှားလူမျိုးတွေအဖြစ်ပြောင်းလဲသွားတဲ့လူမျိုးဆိုတာကိုတင်ထိုင်ပါတယ်တခါတည်းမှာအဲ့ဒီမေဒီနဲ့ပါရတိကိုမေဒီပါရတိဆိုပြီးတော့ပူးတွဲသုံးဆွဲတာကိုလည်းကျွန်တော်တို့အခါခါတွေ့နိုင်ပါတယ်အခန်းကြီး9ရဲ့ဒီကုန်းဖော်ပြခြင်းအရာအခုဒါရီခေါ်ဒရိုက်ယပ်စ်ဟာအသက်62နှစ်ရှိနေပါပြီဒီမင်းကြီးဒါရီဟာဘာဘူးလုံလိုဣသရေလကိုကျွံပြုတ်စိုးမိုးတယ်လို့မဆွနိုင်ပါဘူးဒါအပြင်သူအခုဘာဘူးလုံနိုင်ငံကိုဖျက်ဆီးအပြီးမှာတရားမျှတစွာနဲ့အုပ်ချုပ်တော်မူတယ်ဆိုတာကိုအကြံပြင်းအကဲဖြတ်နိုင်ပါတယ်နိုင်ငံတော်အမှုအရေးတို့အတွက်မြို့ပေါ်အပါ120ခန့်တယ်တဲ့ဒါဟာမူရင်းဘာဘူးလုံနေမြေတစ်ခုတည်းမှာပင်လျင်မြို့နယ်အုပ်ချုပ်ရေးဌာန120ရှိတဲ့သဘောပဲလို့ကျွန်တော်တွက်ဆပါတယ်ပြိုမတခါအဲ့ဒီ120သောမြို့နယ်အုတ်ချုပ်ရေးတို့ကိုအထက်ကနေကွက်ကဲဖို့ဆိုပြီးတော့ဝန်ကြီး3ပါးကိုဆက်ပြီးတော့ခန့်အပ်တယ်။အဲ့ဒီဝန်ကြီး3ပါးထဲမှာဒံယေလသည်ဝန်ကြီးတပါအပါအဝင်ဖြစ်လာတယ်။ဒါအပြင်ဒံယေလဟာဆိုရင်ထူးဆန်းတဲ့ဉာဏ်နဲ့ပြည့်စုံတယ်။အရေးချင်းသမားဖြစ်တယ်ဆိုတာကိုသိလာရတဲ့အချိန်မေဒီဘရင်ကြီးဒါရီဟာဒံယေလကိုတခြားဝန်ကြီးတွေတက်ထူးကဲသောဝန်ကြီးအဖြစ်သတ်မှတ်ပြီးတော့အဲ့ဒီဘာဘူးလုံနိုင်ငံဟောင်းကြီးတစ်ခုလုံးကိုတောင်းမှအနှင်းပြီးတော့အုတ်ချုပ်ခိုင်းမလို့အကြံရှိတော်မူခဲ့တယ်ဆိုတာကိုတွေ့လာရပါတယ်အခုလိုထူးဆန်းတဲ့ညံဆိုတာဟာလေဝိညာဉ်ရေးသတ္တိနဲ့တည့်ရိုက်သက်ဆိုင်နေတယ်လို့ကျွန်တော်ခံယူပါတယ်ဟုတ်ပါတယ် excellent spirit ဆိုပြီးတော့အင်္ဂလိပ်ကသုံးဆွဲထားတယ်လို့ဒီအနာဂတ်အစမှာကလေးကလေဒံယေလကိုဘုရားသခင်ဟာကောင်းကြီးတွေပေးခဲ့တယ်ဘုရားသခင်ရဲ့ကျေးဇူးတော်အပြည့်သာဒံယေလဟာအခုလိုကြီးကျယ်ထင်ရှားတဲ့အောင်မြင်ခြင်းဘဝကိုရောက်ခဲ့ရခြင်းဖြစ်တယ်ဆိုတာကိုလေကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူးဒါနဲ့ပတ်သက်လို့ဒံယေလအခန်းကြီး1ရဲ့အငယ်18ကမှတ်တမ်းကလေးကိုပြန်ပြီးတော့နားဆင်ကြည့်ပါဘုရားသခင်သည်ထိုလူလင်၄ယောက်တို့အားအထူးထူးသောသိပ္ပံအတတ်ပညာတို့ကိုသိစေခြင်းဟာထိုးထွင်း၍နားလည်နိုင်သောဉာဏ်သတ္တိကိုပေးသနာတော်မူ၏ဒံယေလသည်လေဗျာဒိယူပါယုံနှင့်အိမ်မက်ကိုနားလည်နိုင်သောဉာဏ်ပညာနှင့်ပြည့်စုံ၏တဲ့မေဆွေတော်တတ်ရှင်အပေါင်းတို့ခမညာအခုအချိန်မှဆိုရင်တော့အဲ့ဒီမေတိဘရင်ကြီးဒရိုက်ယပ်စ်ဟာဒံယေလကိုဝန်ကြီးအဖြစ်သာမကသေးပဲနဲ့သူ့ကိုယ်စားဗာဗုလုန်နိုင်ငံဟောင်းလောလောဆယ်မေတိအင်ပါယာရဲ့ဗာဗုလုန်အစိတ်အပိုင်းမှာသူကလွှဲရင်အကြီးဆုံးဝန်ကြီးချုပ်ယာရုကိုတောင်မှ ပေးဖို့ရည်ရွယ်ချက်ရှိနေပြီဆိုတာကိုသိလာရပါတယ်။အဲ့ဒီလိုဒရိုက်စ်ဧကရစ်ဘုရင်ကြီးကဆန္ဒရှိပြီဆိုတာနဲ့ကြံတဲ့အဲ့ဒီခေတ်ယာရုသစ်တွေကိုမျှော်နေသူဝန်ကြီးတွေမြို့ဝန်တွေဟာထုံးစံအတိုင်းမနာလိုတူရှိတွေဖြစ်လာတယ်ဆိုတာကိုတွေ့ရပါတယ်။ဒန်ယေလအနာဂတ်ကျမ်းအခန်းကြီး6အငယ်4မှ9ထိုအခါဝန်ကြီးနှင့်မြို့ဝန်တို့သည်ဒန်ယေလ၌အပြစ်တင်ခွင့်ကိုရှာ၍နိုင်ငံတော်အမှုအရေးများကိုစစ်ကြောကြ၏။ဒန်ယေလသည်သစ္စာနှင့်ပြည့်စုံ၍အပြစ်တစုံတစ်ခုမျှမရှိသောကြောင့်အပြစ်တင်ခွင့်ကိုရှာ၍မတွေ့ကြသည်ရှိသော။ဖျားသခင်ဤဘာသာမှုမှတပါအခြားသောအမှုတွင်ဒန်ယေလ၌အပြစ်တင်ခွင့်ကိုငါတို့မတွေ့နိုင်ကြဟုတိုင်ပင်ပြောဆိုပြီးမှအထံတော်သို့လာရောက်စည်းဝေးကြ၍အရှင်မင်းကြီးဒါရီအသက်တော်အစဉ်အမြဲရှိပါစေ။ကိုတော်မြတ်မှတပါအခြားသောလူကိုဖြစ်စေဖျားကိုဖြစ်စေအရက်30အတွင်တွင်ဆူတောင်းသောသူမြည်သည်ကိုကျင်သေးလောင်သောတွင်တဲ့သူချပြည့်ရမည်ဟုမဖောက်ပြန်နိုင်သောအမိန့်တော်မြတ်ကိုထုတ်စီခြင်းဟာနိုင်ငံတော်ဝန်ကြီးမြို့ဝန်စော်ဘွားတိုင်ပင်မှုမှစစ်ကဲအပေါင်းတို့သည်တညီတညွတ်တိုင်ပင်ကြပါပြီ။သို့ဖြစ်၍အရှင်မင်းကြီးအမိန့်ရှိတော်မူပါမပြောင်းလဲသောမေတိပေရတိဓမ္မသက်အတိုင်းအမိန့်တော်တည်စီခြင်းဟာတစိတ်ခတ်တော်မူပါဟုလျှောက်ထားကြလျင်ဒါရိမင်းကြီးသည်အမိန့်တော်ကိုပေး၍တစိတ်ခတ်တော်မူ၏တောတာရှင်မိတ်ဆွေအပေါင်းတို့ဘာပုလုံဘယင်တွေကိုမူးမတ်တွေဟာမြောက်ပေးနေကြအတိုင်းနေအဲ့ဒီမေတိဘယင်ကိုလေမေတိမူးမတ်တွေဟာမြောက်ပေးကြတာကိုတွေ့ရပါတယ်အရှင်မင်းကြီးဒါရီအသက်တော်အမြဲရှင်ပါစေတဲ့အတော်တော့သဘောကျဖို့ကောင်းပါတယ်နော်အသက်ရှင်ခြင်းဆိုတာကိုလူသားတိုင်းဟာကြိုက်ကြတာကြီးပဲဘယ်လိုနည်းနဲ့အဲ့ဒီသာဝရရှင်သန်ခွင့်ရနိုင်မှလဲဆိုတာကိုသာနားမလည်နိုင်ကြတာလူတိုင်းလူတိုင်းဟာအစဉ်အမြဲအသက်ရှင်ခြင်းနေဒါကြောင့်လဲအခုလူဆူတောင်းတဲ့လူကတောင်းနေဘယင်ကြီးတွေကိုယ်တိုင်ကလည်းသဘောတူကြပြီးတော့မင်းတို့ကလည်းကွာမဖြစ်နိုင်တဲ့ဟာကြီးကိုအားမပေးကြပါနဲ့ဆူတောင်းမပေးကြပါနဲ့ဆိုပြီးတော့ဘသူမှမကန့်ကွက်ဘူးပြုံပြုံပြုံနဲ့ငြိမ်ပြီးတော့နားထောင်နေကြစမြဲပဲမိတ်ဆွေအပေါင်းတို့ကျွန်တော်တို့ယုံကြည်သူတွေအဖို့ကတော့အဲ့ဒီလူအသက်ရှင်ခြင်းဆိုတာဟာဘုရားသခင်ကပေးခြင်းလွန်းလို့ချပေးထားတဲ့တရားပဲဘုရားသခင်ကိုယုံကြည်ခြင်းအပြင်ရယူနိုင်တဲ့လူသားတိုင်းတို့ရဲ့လူသားတိုင်းတို့ရဲ့အခွင့်အရေးကြီးဖြစ်တဲ့အတွက်ကြောင့်ဘုရားသခင်သင်နှင့်အတူရှိပါစေဆိုတဲ့ဆုကလေးတောင်းလိုက်ယုံနဲ့ပဲလူသားတို့အဖို့မင်္ဂလာရှိလွန်နေပြီပြည့်စုံလုံလောက်နေပြီလို့ခံယူလိုက်ပါတယ်ခုချိန်မှာတော့အချင်းချင်းလူအချင်းချင်းကြားမှာဘယ်လို့မှအတိတ်ပဲမရှိလူအချင်းချင်းလည်းပေးလို့မရတဲ့ဆုတောင်းကြီးနဲ့ဘယင်ကြီးကိုမြောက်ပေးပြီးတဲ့တပြိုင်နက်ဆက်ပြီးတော့ပြောလိုက်ပါတယ်ကိုတော်မြတ်မှတပါအခြားသောလူကိုဖြစ်စေဖျားကိုဖြစ်စေအရက်30အတွင်းတွင်ဆူတောင်းသောသူမြည်ပြီးကိုရှင်သေလောင်သောတွင်တဲ့သူချပြည့်ရမည်ဟုမဖောက်ပြန်နိုင်သောအမိန့်တော်မြတ်ကိုထုတ်စီခြင်းဟာနိုင်ငံတော်ဝန်ကြီးမြို့ဝန်စော်ဘွားတိုင်ပင်မှုမှစစ်ကဲအပေါင်းတို့သည်အညီအညွတ်တိုင်ပင်ကြပါပြီတို့ဖြစ်၍အရှင်မင်းကြီးအမိန့်ရှိတော်မူပါမပြောင်းလဲတတ်သောမေတိပေရတိဓမ္မသက်အတိုင်းအမိန့်တော်တည်စီခြင်းဟာတစိတ်ခတ်တော်မူပါဟုလျှောက်ထားကြလျင်ဒါရိမင်းကြီးသည်အမိန့်တော်ကိုပေး၍စိတ်ခတ်တော်မူ၏တဲ့ပေချာစဉ်းစားကြည့်ဒါလည်းတကယ်တော့ဆက်ပြီးနောက်ထပ်မြောက်ထိုးပင့်ကိုလှုပ်ချင်းတမျိုးပဲဆိုတာတွေ့ရပါပြီဒီ empire ကြီးမှာအရှင်မင်းကြီးကလွဲလို့တလအတွင်အခြားလူအခြားဖျားဘသူကိုမှစုမတောင်းရဘူးဆိုတဲ့အမိန့်ကြီးကိုချမှတ်တော်မူပါအဲ့ဒါဟာလေမပြောင်းလဲနိုင်တဲ့မေတိပေရတိဓမ္မသက်အတိုင်းတည်နေတဲ့အမိန့်တော်ဖြစ်အောင်လို့တစိတ်တော်လေခတ်ပေးတော်မူပါတဲ့ကဲတနည်းအားဖြင့်အရှင်မင်းကြီးအစဉ်အမြဲအသက်ရှင်ပါစေဆိုတဲ့ဆုတောင်းပြီးတဲ့နောက်မှာဘယင်ကြီးဟာဖျားတဲ့ပို့ပြီးတော့တကိုးကြီးပါတယ်ဆိုပြီးတော့ပင့်ပေးလိုက်တဲ့အတူတူပဲဖြစ်နေပြီဆိုတာတွေ့ရပြီအဲ့တော့အခုလိုဘယင်ကြီးကိုမြှောက်ပေးရင်တစ်ချက်ခုနှစ်ချက်ပြတ်မယ်ဆိုတာကိုလေသူတို့သိတယ်တခြားမဟုတ်ဘူးဒန်ယေလဟာဘယ်တော့မှသူကိုးကွယ်နေတဲ့ဖျားသခင်ကိုစုမတောင်းဘဲနေမဲ့လူမျိုးမဟုတ်ဘူးဝတ်မပြုတ်ဘဲနေမဲ့လူမျိုးမဟုတ်ဘူးဆိုတာသိထားတော့ဒီဥပရိသနဲ့ဒန်ယေလနဲ့ညှိပြီးတော့ဝန်ကြီးချုပ်မဖြစ်တော့တဲ့အပြင်ရှင်သေးတွင်တဲ့ချပြီးတော့အသက်ပါခံရအောင်ကြံဆောင်လိုက်ကြတာပဲဆိုတာပေါ်လွင်လာပါတယ်ဟုတ်ပါတယ်။ဒံယီလကိုကြောက်တွန်းခြင်းနဲ့ဒါမဲ့ဒံယီလမှာသူတို့ကြောက်တွန်းရလောက်အောင်ဘာအပြစ်မှမရှိဘူး။နိုင်ငံရေးလူမှုရေးစီးပွားရေးအပြစ်တွေအကုန်လုံးကင်းနေတယ်။အဲ့တော့အခုလိုဘယင်ကြီးကိုမြှောက်ရင်းပင့်ရင်းနဲ့အခုဥပရိသပါထွက်လာပြီဆိုရင်တော့ဒံယီလနဲ့မလွဲမသွေညှိစွန်းရတော့မယ်ဆိုတာကိုသူတို့သိနေကြပါပြီ။မိတ်ဆွေအပေါင်းတို့ခမညာဘယင်ရဲ့တစိတ်တော်နဲ့ခတ်နှိပ်ပြီးပြီဆိုရင်အဲ့ဒီဥပရိသတစ်ခုဟာဘယ်တော့မှပြင်လို့ပြန်မရတော့ဘူး။အကျွေးမဲ့အာနာတီးယာယုထုံဆောင်ဖြစ်တယ်။တခုတော့ရှိတယ်။ဒီဥပရိသကိုချမှတ်သူဘယင်ကိုတော်ဒိုင်းသားလျင်နောက်ထပ်အခြားဥပရိနဲ့ဒီမူရင်းဥပရိကိုထိမ့်ညှိပေးလို့ရနိုင်တယ်ဆရာကို။ဧဒရာဝတ္ထုသင်ခန်းစာတွေအရကျွန်တော်တွေ့ခဲ့ရပြီဖြစ်ပါတယ်။ဟုတ်ပါတယ်။ အခုဒါရီရဲ့နှောင်းပိုင်းပါရှားမင်းဆက်ထက်မှာဘုရင်အာရွေယုဆိုတဲ့ဇိတ်တော်နဲ့ဣသရေလတွေကိုမျိုးဖြုတ်ဖို့အထိပက်ပက်ဆက်ဆက်ကြံစည်မှုကြီးဖြစ်ခဲ့ဘူးပါတယ်။ဒါကိုဣသရေလမိဖုရားကြီးဧသရာဟာလက်မတင်ကလေးအလိုမှကာကွယ်နိုင်ခဲ့ပါတယ်။ဘာပဲပြောပြောပထမသတ်မိန်ဆိုတာကပြက်သွားသလားဆိုတော့မပြက်ပြဲပါဘူး။ဣသရေလလူမျိုးတွေကသာလျှင်မိမိအသက်ကိုစောင့်စားရစောင့်ရသောအခွင့်ကာကွယ်ရသောအခွင့်တိုက်လာသူတို့ကိုကြိုတင်ခြေမုံခွင်းဆိုတဲ့နောက်ထပ်ဥပရိသတစ်ခုနဲ့ပြန်ပြီးခြေပေးရတယ်ဆိုတာကိုကျွန်တော်တို့တွေ့ကြရပါတယ်။အခုအချိန်မှဆိုရင်တော့မေဒီမင်းကြီးဒါရီဟာလက်စွပ်တော်နဲ့တစိုက်ခတ်နှိပ်ပြီးတလအချိန်အတွင်းသူ့ကိုသာဆူတောင်းရမယ်ပြတ်ဖို့ကိုးကွယ်ရမယ်အခြားလူအခြားဖျားဘသူ့ကိုမှမကိုးကွယ်ရဘူးဆိုတဲ့အမိန့်ကိုချမှတ်ပေးလိုက်ပါပြီ။ကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒံယေလကိုဝန်ကြီးချုပ်ယာရုအထိပေးမလို့ဘရင်ကြီးလုပ်နေတာကိုရိပ်မိတာနဲ့ပဲတခြားဝန်ကြီးတွေမူမတ်တွေအချို့ရဲ့မနာလိုတိုရှေဖြစ်မှုတွေကြောင့်ဒံယေလကိုမြန်မြန်သေချောင်းကြံစီခြင်းပဲဖြစ်ပါတယ်အလွန်ကလိန်ကကျစ်ဖြစ်တဲ့လူသတ်မှုကြီးကိုကြိုတင်စီရင်ခြင်းပဲဖြစ်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး6အငယ်30အမိန့်တော်ထုတ်၍တစိုက်ခတ်ချောင်းကိုဒံယေလပြီးကြားသိတော်လေမိမိအိမ်သို့သွား၍ယေရုရှလင်မြို့သို့မျက်နှာပြုရာအထက်ခံပရင်ပေါက်ကိုပွင့်လျက်ပင်အထက်ပြုလေရှိသည့်အတိုင်းတနေ့သုံးချိန်ဒူးထောက်လျက်ဖျားသခင်ကိုဆူတောင်း၍ဂုံကျေးဇူးတော်ကိုချီးမွမ်းလေ၏မိတ်ဆွေတို့တို့ရှင်အပေါင်းတို့ဒီအမိန့်တော်ကိုတစိုက်ခတ်ပြီးတော့ထုတ်ပြန်တာကိုဒံယေလတယောက်ကောင်းကောင်းကြီးသိပါတယ်ဒါပေမဲ့သူမကြောက်ခဲ့ပါဘူးကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာတွေမှာကြားခဲ့ရတဲ့အတိုင်းပဲပေါ့လောကဆိုင်ရာဘယင်ကြီးကိုမခန့်ညားတာမဟုတ်ကောင်းကင်ဘုံရှင်အဖဖျားသခင်ကိုခန့်ညားလို့ပဲဖြစ်တယ်လောကဆိုင်ရာဘယင်တယောက်ကိုမကြောက်လို့မဟုတ်ဖျားသခင်ကိုပို့ပြီးတော့ကြောက်ရွံ့လို့ပဲဖြစ်တယ်ဆိုတာတွေ့ကိုဒီနေရာမှာထပ်ပြီးတော့ကျွန်တော်တို့သတိရစေချင်ပါ रे အခန်းကြီး3မှာတုန်းကဆိုရင်ရုတ်တုကြီးတစ်ခုကိုထုပြီးတော့ဘယင်အမိန့်အတိုင်းဥချပြတ်ဝရမယ်ဆိုတုန်းမှာဒံယေလရဲ့ရဲဘော်ရဲဘက်ယူဒမူမတ်3ယောက်တို့ဟာအဲ့ဒီခေတ်ဘယင်ကြီးနေပုခတ်နေစာကိုပြန်ပြီးတော့ပြောခဲ့တဲ့စကားသံဖျားသခင်ရဲ့အလိုတော်ကိုသာအကျွမ်းမဲ့နာခံခဲ့သံတွေ့ကိုပြန်ပြီးတော့အမှတ်ရခြင်းစရာကောင်းလှပါ रे မိတ်ဆွေတို့လည်းမှတ်မိနေကြအောင်ပါပါ။ဒံယေလအနာဂတ်ကျမ်းအခန်းကြီး3အငယ်18နဲ့18ကိုပြန်ပြီးတော့ကြည့်စီခြင်းပါလေ။အကျွန်ုပ်တို့ကိုးကွယ်သောဘုရားသခင်သည်မီးလောင်လျက်ရှိသောမီးဘိုတဲကအကျွန်ုပ်တို့ကိုကယ်လွတ်နိုင်တော်မူ၏။ကိုတော်၏လက်မှလည်းကယ်လွတ်တော်မူလိမ့်မည်။ထို့သောကယ်လွတ်တော်မမူတော်လေအရှင်မင်းကြီး။ကိုတော်၏ဘုရားတို့ကိုအကျွန်ုပ်တို့သည်ဝတ်မပြုပါ။တီထားတော်မူသောရွှေရုတ်ထုကိုလည်းမကိုးကွယ်ပါဟုပြန်လျှောက်ကြ၏တဲ့။အခုဆိုရင်ဒံယေလဟာလေအဲ့ဒီသဘောပါပဲအမိန့်တော်ကိုတစိုက်ခတ်ပြီးထုတ်ပြန်တာကိုသိတယ်ဒါပေမဲ့ကိုဟာအသက်ရှင်တော်မူသောအဖဖျားသခင်ကိုမပြတ်ကူးကွယ်ရမယ်ဖျားသခင်အလုံးစုံကိုတတ်နိုင်တော်မူတယ်အန်တရေရှိရင်ကယ်တင်တော်မူလိမ့်မယ်မကယ်တင်ဘူးဆိုရင်လည်းအလိုတော်ပဲဆိုတဲ့သဘောမျိုးနဲ့ယေရုရှလင်မြို့တော်ကိုမျက်နှာပြုတဲ့အထက်ခန်းပရင်ပေါက်ကိုဖွင့်တစ်သက်လုံးထုံးစံအတိုင်းဖျားသခင်ကိုဝတ်ပြုတဲ့အစဉ်အလာနဲ့အညီတနေ့မှသုံးကြိမ်ဆူတောင်းခဲ့တယ်လို့ပဲဆက်လက်ပြီးတော့သုံးကြိမ်ဆူတောင်းစမြဲဆူတောင်းပါလေတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး6အငယ်17မှ23ထို့သောဖျားသခင်ကိုဆူတောင်းပတ္ထနာပြုလျက်နေသည်ကိုမူမတ်အရာရှိတို့သည်စီးဝေး၍တွေ့မြင်ကြလျင်အထံတော်သို့ဝင်၍အရှင်မင်းကြီးကိုတော်မြတ်မှတပါအခြားသောလူကိုဖြစ်စေဖျားကိုဖြစ်စေအရက်30အတွင်းတွင်ဆူတောင်းသောသူမြည်သည်ကိုရှင်သေလောင်သောတွင်တဲ့သူချပစ်စီဟုအမိန့်တော်ကိုတစိမ့်ခတ်တော်မူလျက်ရှိပါသည်မဟုတ်လောဟုအမိန့်တော်အကြောင်းကိုမေးလျှောက်ကြ၏ရှင်ဘရင်ကလည်းမပြောင်းလဲတတ်သောမေဒီပေရသိဓမ္မသက်အတိုင်းမှန်ပေသည်ဟုမိန့်တော်မူ၏မူမတ်အရာရှိတို့ကလည်းအရှင်မင်းကြီးယူဒပြည်ကသိမ်းယူခဲ့သောယူဒလူမျိုးဒံယေလသည်အာနာတော်ကိုပမာဏမပြုတစိမ့်ခတ်တော်မူသောအမိန့်တော်ကိုဆန့်ကျင်လျက်တနေ့သုံးကြိမ်တိုင်အောင်ဆုတောင်း၍နေပါသည်ဟုလျှောက်ထားကြ၏မြင်တဲ့အတိုင်းပဲဒံယေလဟာဆုတောင်းပြီးတော့ဝတ်ပြုကိုးကွယ်လေးရှိတယ်အဖဖျားသခင်ကိုဆုတောင်းတဲ့နေရာမှာလေဒူးထောက်ပြီးတော့ရိုးရိုးသေးသေးဆုတောင်းတယ်ဆိုတာကိုကြောက်ချတဲ့လူတွေဟာစီးဝေး၍တွေ့မြင်တယ်တဲ့သူတို့စီးဝေးတယ်ဆိုတာကဘာသဘောလဲဒံယေလကိုချောင်းကြည့်တယ်ဘယင်ကြီးကိုတိုင်ပြီးတော့ရှင်သေးတွင်တဲ့ချမယ်ဆိုပြီးတော့စီးဝေးတာပဲပေါ့ဒံယေလဟာပညာရှိကြီးပဲသိမှာပါသိရနဲ့လုံးဝအလျှော့မပေးပဲဒူးထောက်ပြီးတော့ဆူတောင်းခဲ့ခြင်းဖြစ်ပါလေအဲ့ဒါဟာယုံကြည်ခြင်းရဲ့တတိနယ်ပဲဖြစ်ပါလေဒီအကြောင်းကိုကျွန်တော်တငယ်ချင်းတယောက်ပြောဘူးတာကိုကျွန်တော်ကြားရောက်မိပါလေဒံယေလကလည်းကွာဖျားသခင်ကိုဆူတောင်းတာများဒူးထောက်နေရသေးတယ်စိတ်ဝိညာဉ်နဲ့ဆူတောင်းလိုက်ရင်ပြီးတာပဲဖျားသခင်လက်ခံမှာပဲဥစ္စာကိုဖာသာကိုမျက်စိမှိတ်ပြီးတော့ဆူတောင်းဘာအန်ဒီရဲ့မှရှိမှာမဟုတ်ပါဘူးတဲ့အခုလို့ဒူးထောက်လို့ပြဿနာဖြစ်တယ်ဆိုတဲ့သဘောပေါ့သူပြောတာဟာလည်းမဆိုးလှပါဘူး ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဟာရှင်ယောဟန်ခရစ်ဝင်ကျမ်းမှာဖျားသခင်ကိုကူးကွယ်ခြင်းဆိုရဟာစိတ်ဝိညာဉ်နဲ့သာကူးကွယ်ဖို့အဓိကဖျားသခင်ကိုတစ္ဆာနဲ့သာကူးကွယ်ဖို့အဓိကဆိုရဒီကိုဖော်ပြပေးခဲ့ပါတယ်။ဟုတ်ပါတယ်။ကယ်တင်ရှင်ကိုတော်တိုင်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၂၁က24အတွင်မှာအခုလိုဖော်ပြခဲ့ပါတယ်။ယေရှုကအချင်းမိတ်မှာငါစကားကိုယုံတော့ဤတောင်သို့မလားယေရုရှလင်မြို့သို့မသွားဘဲခမည်းတော်ကိုကိုးကွယ်ရမည်အချိန်ကာလရောက်ဆဲရှိ၏။သင်တို့သည်ကိုမသိသောအရာကိုကိုးကွယ်ကြ၏။ငါတို့သည်ကိုသိသောအရာကိုကိုးကွယ်ကြ၏။အကြောင်းမူကားယုဒလူတို့၌ကဲတင်ခြင်းအကြောင်းရှိ၏။ကိုးကွယ်သောသူမှန်သမျှတို့သည်ခမည်းတော်ကိုနံဝိညာဉ်နှင့်၎င်းတစ္ဆာတရားနှင့်၎င်းကိုးကွယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်ရရှိ၏။အကြောင်းမူကားထိုသို့ကိုးကွယ်သောသူတို့ကိုခမည်းတော်သည်အလိုရှိတော်မူ၏ဖျားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဖျားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်ဟုအမိန့်တော်ရှိ၏ဒါဆိုရင်အခုဒံယေလဒူးထောက်ပြီးတော့ဆုတောင်းတာမှားနေပါသလားမမှားပါဘူးသူဖျားသခင်ကိုသူယုံကြည်ခြင်းအစဉ်အလာနဲ့သူဆုတောင်းတယ်ရပါတယ်အကယ်၍များအစင်အလာနဲ့မဟုတ်ဖ ೇನೆ ခါးများနာနေတဲ့လူတယောက်လဲလျောင်းပြီးတဲ့ဆူတောင်းတယ်လဲလျောင်းပြီးတော့ဆူတောင်းတယ်ဆိုရင်ကောရတာပါပဲအထူးသဖြင့်အဲ့ဒီအချိန်ကာလဟာရှေးပြည့်ညတ်တော်အချိန်ကာလဖြစ်လို့ပြည့်ညတ်တော်ကိုဒံယေလဟာသူနားလေသဘောပေါက်ခံယူတဲ့အတိုင်းလိုက်နာရမှာသူဒူးထောက်ဆူတောင်းရမှာအာပါတရရှိတယ်ဆိုတဲ့သဘောမှလို့ကျွန်တော်တို့ကအလေးနဲ့ထောက်ခံတင်ပါတယ်အဲအဲ့ဒီလိုဒံယေလကတနေ့တနေ့ကို၃ချိန်ဖျားသခင်ကိုဒူးထောက်ပြီးတော့ဆူတောင်းတာလည်းတွေ့ရောစောစောကကြောက်ချခြင်းတဲ့လူစုအကြိုက်တွေ့သွားပြီ။ဘယင်ကြီးဒါရိစီကိုကတော့ကမျောပြေးပြီးတော့တိုင်ပါလေရောတဲ့။တိုင်တဲ့နေရာမှာလေအရင်ခေတ်ကနေပုခတ်နေစာကိုခါလတဲ့အဆောင်တွေကယူရတွေကိုမသက်သက်နိုင်အောင်တိုင်တဲ့ပုံစံမျိုးနဲ့တစ်ဖြတ်သေးပဲ။မသက်ဖြစ်သက်ဖြစ်အောင်တိုင်တဲ့ပုံစံမျိုးနဲ့တစ်ဖြတ်သေးပဲ။အရှင်မင်းကြီးအရှင်မင်းကြီးအရှင်မင်းကြီးကိုယ်တိုင်ကအရှင်မင်းကြီးကိုပဲဆုတောင်းရမယ်။အရက်30အတွင်းတခြားလူတို့ဖျားတို့ကိုဆူတောင်းရင်ချင်းသိတွင်တယ်ပြစ်ချရမယ်ဆိုပြီးတော့အမိန်တော်တစိတ်ခတ်ထားတာကိုမှတ်မိပါတယ်နော်တဲ့အဲ့ဒီလိုတွန်းတွန်းပို့ပို့ကလေးပြောပြီးတော့ဏ္ဍန်ပြူတယ်ဒေါသမထွက်ထွက်အောင်ဆွပေးတဲ့သဘောခက်တာကတော့အခုဒါရိစရာဟာနေပုခတ်နေစာလူဒေါသအိုးမဟုတ်ဘူးပြီးတော့ဒံယေလကိုလည်းငโกတဲ့ကတိတ်ပြီးတော့ချစ်ခင်လေးစားထားတဲ့လူတရားအဲ့ဒီတော့အေးလေတို့မေကြီးနဲ့ပေရတိဓမ္မသက်အတိုင်းတစိတ်ခတ်တယ်လေကွာအဲ့ဒါဘာဖြစ်တုံးအဲ့ဒီလိုပြန်ဖြေလိုက်တယ်ဆိုတာကိုတွေ့ရပါတယ်။အဲ့ဒီမှာတင်ဒံယေလဆန့်ကျင်ရေးသမားတွေဟာကုံယုံပြီးတော့ဘယင်ကြီးကိုဝိုင်းတိုင်ကြပါလေရောတဲ့။မူမတ်အရာရှိတို့ကလည်းအရှင်မင်းကြီးယုဒပြည်ကသိမ်းယူခဲ့သောယုဒလူမျိုးဒံယေလသည်အာနာတော်ကိုပမာဏမပြုတ်တစိတ်ခတ်တော်မူသောအမိန့်တော်ကိုဆန့်ကျင်လျက်တနေ့သုံးချိန်တိုင်အောင်ဆုတောင်း၍နေပါသည်ဟုလျှောက်ထားကြ၏။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒေါသအိုကြီးနေပုခတ်နေစာဒုံကလည်းပဲဂျူးယူဒမူမတ်တွေကိုတော့အရေးချင်းအရာအသိမှတ်ပြုပြီးသားပဲချစ်ခင်မှုလဲအတန်အသင့်ရှိခဲ့တယ်ဆိုတာကိုတမိုင်းကြောင်းအရာတွေ့ရပါတယ်ဒါပေမဲ့အဲ့ဒီလိုမြောက်ပြင့်သွေးထိုးပေးလိုက်တာနဲ့စိတ်မထိတ်နိုင်ခဲ့ဘူးမထိတ်နိုင်ဆိုအဲ့ဒီလိုမထိတ်နိုင်လို့ပဲနောက်ပိုင်းမှာတွက်တွက်လေအောင်ယူသွားခဲ့သေးတာဆိုတော့အဲ့ဒီနေပုခတ်နေစာဒုံကဆိုရင်ဟေးဟုတ်လားဒါဆိုငါအမိန့်ကိုဆန့်ကျင်တဲ့ဒီယူရာဒီမိဘကြီးခုနှစ်ဆပြင်းအောင်လုပ်ပြီးပြစ်ချလိုက်ဆိုပြီးတော့ချက်ချင်းစီရင်ချက်ချခဲ့တာကိုတွေ့ရပါတယ်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒေါသအိုးလည်းမဟုတ်ဒံယေလကိုလည်းပုဂ္ဂိုလ်ကြီးအယအထူးချစ်ခင်လေးစားဟန်ရှိတယ်ဝန်ကြီးချုပ်ယာရုတောင်မှအနှင်းဖို့လောက်အထိဒံယေလအပေါ်မှာယုံကြည်မှုလည်းရှိနေတယ်ဆိုတဲ့ဘယင်ကြီးအသက်60ကျော်ဘယင်ကြီးဒါရီကတော့အဲ့ဒီလိုမိုက်မိုက်ကန်ကန်မဟုတ်ခဲ့တာတွေကိုကျွန်တော်တို့နောက်နေ့ကြရင်ဆက်လက်ကြားနာကြရအောင်မယ့်အကြောင်းကြိုတင်ဖော်ပြခြင်းပါ रे ဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူ၏ကျွန်တော်တို့တဦးစီတို့ကိုချစ်သနာတော်မူသောယေရှုရှင်အဖမျက်စွာဘုရားသခင်သင်သိရသောတမန်ကျမ်းသင်ခန်းစာများအားဖြင့်ကျွန်တော်တို့ကိုကိုရောရှင်သည်ကောင်းကြီးမင်္ဂလာအမျိုးမျိုးပတ်ရည်လျက်ရှိနေတော်မူသောကြောင့်ယေရှုတော်ကိုချီးမွမ်းပါ၏ယခုအချိန်၌ဒံယေလအနာဂတ်ကျမ်းကိုကျွန်တော်တို့ဒီကရောရှင်သင်ရှင်းသောဝိညာဉ်တော်ကိုအာကိုခိုလှုံလျက်လည်လာလျက်ရှိကြပါ၏ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့သူအဖွဲ့သားများအားလုံးတို့ကိုကောင်းကြီးမင်္ဂလာပေး၍အပြစ်ဒုစရိုက်များမှဆေးကြောတော်မူ၍ကျွန်တော်တို့၌ပွင့်လင်းသောဉာဏ်တတ္တိများကိုပေးတော်မူပါဝိညာဉ်ခွန်အားကိုဖြည့်တင်း၍ပေးတော်မူပါဤနည်းအားဖြင့်ဤအနာဂတ်ကျမ်းသင်ခန်းစာများကိုအကောင်းဆုံးကျွန်တော်တို့သည်ဘာသာပြန်တင်ဆက်ပေးနိုင်ဖို့ခွင့်နှင့်တကားနားဆင်ရသောသောတာရှင်မိတ်ဆွေတဦးစီတို့၏နှလုံးသားစိတ်ဝိညာဉ်၌လေထိတွေ့ခြင်းရှိနိုင်ဖို့ရန်ကျွန်တော်တို့ကိုအသုံးပြုတော်မူပါဤသင်ခန်းစာတို့အားဖြင့် ကျွန်တော်တို့အသက်တာမှာတိဆောက်ဆရာသင်ခန်းစာများကိုရရှိခန်းစားနိုင်သည်သာမကထာဝရအသက်စုကျေးဇူးဖြစ်သောကယ်တင်ခြင်းတရားကိုနားလည်ခန်းစားထိတွေ့နိုင်ဖို့ရန်ကိုရောရှင်ယေရှုပြုတော်မူပါမည်အကြောင်းသာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်မြတ်ကိုအမိပြု၏အလွန်ယုံကြည်လေးမြတ်ခြင်းဖြင့်ဆုတောင်းအသနာခံဝန်ပါသည်ဖဖေယာအာမင
်ဒေါက်တာထွန်းမြတ်၏အစီအစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒံယေလနဂတိကျမ်းအခန်းကြီး6အခန်းငယ်14ကနေအခန်းငယ်28အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်